ကင်းနီဒေတာဘော်လခဲမျိုးမှာစစ်ကောင်စီတပ်ကလူအင်အားလက်နက်အင်အားတွေဖြစ်တင်းနေပြီးတော့အချိန်မီရွေးနှစ်ဖက်တိုက်ပွဲပြင်းထန်လာနိုင်တာမို့အရဲသားတွေကြိုတင်ရှောင်သိမ်းကြဖို့ KNDF အပါအဝင်ဒေတာခံကာကွယ်ရေးလေးဘွဲ့ကပူးတွဲကြေညာထားပါတယ်ကင်းနီဒေတာကစီရေးနောက်ဆုံးရအခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့လာတဲ့သတင်းဆောင်မကိုတော့နန်းလောင်ကပြောပြပေးပါမယ်ခင်ဗျာ
ကင်းနီဒေတာကရားပြည်နယ်ပေါ်လခဲမြို့မှာစစ်ကောင်စီတပ်ကစစ်အင်အားရှိခါနဲ့စေဝါတွေဆက်တိုက်ဖြစ်တင်းနေတဲ့အတွက်တိုက်ပွဲတွေဖြစ်လာနိုင်တယ်လို့ကင်းနီတော်လိုင်းရဲတပ်ပေါင်းစုကဖေဖော်ဝါရီလ၂ရက်နေ့မှာထုတ်ပြန်ပါတယ်ဒါကြောင့်အခုကြေညာချက်ထုတ်တဲ့ရက်ကနေ၁၀ရက်အတွင်းအရက်သားတွေဒေတာကနေရှောင်ရှားကြဖို့မရှောင်ရှားလို့နောက်ဆက်တွဲဖြစ်လာမယ့်ကိစ္စတွေကိုတပ်ပေါင်းစုကတာဝန်မယူဘူးလို့လည်းကြေညာချက်မှာဖော်ပြပါတယ်။ဒါအပြင် CDM လို့မထားသူတွေစစ်မှုထမ်းအောင်နေတဲ့ရက်ွက်အုပ်ချုပ်ရင်မှုတွေဘော်လခဲမှာရန်ရလက်ပတ်မှုများမပြုလုပ်ကြရန်ထပ်မံသတိပေးတယ်လို့လည်းဖော်ပြထားပါတယ်။ကယင်နီတပ်မတော် KA ကယင်နီပြည်သူမျိုးပေါင်းစုံပြည်သူလူမျိုးရေးတပ်ဦးကလလတ KNPLFကင်းဒီအမျိုးသားများကကွေတက KNDF ပေါ်လခဲပြည်သူကကွေတက BPDF တို့ပူးရပြီးတော့ဒီကြေညာချက်ကိုထုတ်ပြန်တာဖြစ်ပါတယ်။ကင်းဒီအမျိုးသားများကကွေတက KNDF ရဲ့ဗဟုပြန်ကြားရေးတာဝန်ခံတာအဲဆိုးကတော့စီးရဲလိုအပ်ချက်အရာအရသားတွေမထိခိုက်မနစ်နာစေရေးအတွက်အသိပေးတာဖြစ်တယ်လို့ BOA ကပြောပါတယ်
။ပေါ်လခဲကတော့ဒါစစ်ကောင်စီတပ်တွေနဲ့ပဲပြည့်နေနေတဲ့နေရာဖြစ်တယ်။စစ်ကောင်စီတပ်ရဲ့စစ်ကောင်စီဘက်တော်သားရဲတွေသူရဲ့ဒီအရန်တပ်သားတွေပဲရှိတဲ့နေရာဖြစ်တယ်။အဲ့တော့ပြည်သူတွေအနေနဲ့အဲ့ဒီမှာသွားပြီးတော့မှတနေထိုင်နေပါညာဆက်ဆံတယ်ဘောနော်ဝင်ထွက်သွားလိုက်တယ်ဆိုရင်တော့တိုက်ပွဲဖြစ်တဲ့ချိန်နဲ့တိုးရင်ဒါဟိုပြည်သူတွေကဟိုနှစ်နာမှဆိုလို့မြေပြင်စစ်စင်ရဲ့အဖွဲ့တွေကဒီလိုမျိုးထုတ်ပြန်ရခြင်းဖြစ်ပါတယ်ဘောနော်
စစ်ကောင်စီတပ်ရဲ့ထောက်ပို့လမ်းကြောင်းဖြစ်တဲ့ဘော်လခဲ၊ဖားဆောင်၊ဖရူဆိုနဲ့တီမောဆိုမြို့နယ်မှာတော့ကရင်နီတပ်ပေါင်းတွေဖက်ကဖြတ်တောက်ထားတာကြောင့်စစ်ကောင်စီတပ်ကလက်နက်ကြီးနဲ့လေကြောင်းတပ်ခိုက်မှုတွေမကြာမကြာပြုလုပ်ပြီးလေကြောင်းကနေစစ်အင်အားနဲ့ရိတ်ခိုင်အားဖြစ်တင်းညာရရှိတယ်လို့လည်းသူကပြောပါတယ်။ဒါအပြင်ဇန်နဝါရီလထဲမှာနေစဉ်ဆိုသလိုနှစ်ဖက်တိုက်ပွဲတွေရှိခဲ့ပြီးတော့စစ်ရေးတင်းမာနေတယ်လို့လည်း KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆိုးကပြောပါတယ်။
မိုးပြင်းမှာတော့တိုက်ပွဲတွေနေ့စဉ်ရက်ဆက်ဖြစ်ခဲ့တဲ့ဒီဇန်နဝါရီလထဲမှာပေါ့နော်။ဒါပေမဲ့တိုက်ပွဲကြီးမှာဖြစ်တာကတော့19ရက်နေ့ဖြစ်တယ်။ဇန်နဝါရီနေ့တွေမှာတော့ပြန်လည်ပစ်ခတ်မှုတွေအဝင်ငယ်တာရှိခဲ့တယ်။ဒါပေမဲ့စစ်ကောင်စီဘက်က drone နဲ့ပုံကျဲတိုက်ခိုက်တာတွေ၊ energy ပစ်ခတ်တာတွေကြောင့်ပြည်သူတွေထိခိုက်တာမျိုးတွေရှိခဲ့တယ်။လေယာဉ်ပုံကျဲတာတွေလည်းဒီရက်ပိုင်းတွေမှာဟိုဆက်ပြီးတော့လုပ်နေတယ်ပေါ့နော်စစ်ကောင်စီဘက်က
။စစ်ကောင်စီဘက်ကတော့ကြားပြည်နယ်တွင်တိုက်ပွဲတွေအခြေအနေအရသားတွေထိခိုက်ဒိဆုံးမှုစတဲ့သတင်းတွေထုတ်ပြန်တာမတွေ့ရပါဘူး။